ထိုင်းနိုင်ငံနဲ့နယ်စပ်ချင်းဆက်နေတဲ့ကရင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေကနယ်စပ်တစ်လျှောက်လက်နက်ကြီးတွေနဲ့နေရောညပါအဆက်မပြတ်ပစ်ခတ်နေတာတွေကြောင့်ပါထိုင်းမြန်မာနယ်စပ်ဒေသတွေဖြစ်တဲ့မဲဆောက်မဲလမဖော်ဖရထက်ဆောင်ရမ်းနဲ့အုံဖြံမြို့နယ်၅ခုမှာမနေ့ကဇူလိုင်လ၁၈ရက်နေ့ကစလို့လုံခြုံရေးတွေတိုးမြင့်ချထားတာပါမြန်မာနိုင်ငံဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ထိုင်းနယ်ခြားဆောင်တပ်နဲ့နယ်မြေရဲတပ်ဖွဲ့ဝင်တွေကနယ်ခြားဝင်ထွက်နေရာတွေကိုအသေးစိတ်စစ်ဆေးစောင့်ကြည့်နေတာဖြစ်ပါတယ်ထိုင်းနယ်ခြားဆောင်တပ်ဗိုလ်မှူးကြီးဖုန်စတောင်းနီပရာကိုရိုင် UCB အနီးကပ်စောင့်ကြည့်နေပြီးတော့မြန်မာနိုင်ငံဘက်ကနေဝင်လာမဲ့စစ်ဆောင်ပြည်သူတွေနဲ့ဒဏ်ရာရသူတွေရှိမရှိနဲ့ထိုင်းဘက်ကနေစေဝါရိတ်ခါတွေပို့ဆောင်ဖို့လုပ်နေတာရောရှိမလားဆိုတာကိုစီစစ်စောင့်ကြည့်စစ်ဆေးနေတယ်လို့သိရပါဗျ။နေဆက်လုံကြုံရေးတိုးမြင့်ချလာတဲ့ပတ်သက်လို့တော့ဗိုလ်မှူးကြီးဖုန်စတောင်ကထိုင်းဘာသာနဲ့အခုလိုပြောပါဗျ။ထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့နေဆက်ဒေသအရေးမှာထိုင်းနယ်မြေအတွင်းစစ်ကြောထိခိုက်ဆုံးရှုံးမှုတွေဖြစ်လာမှာကိုကာကွယ်တဲ့အနေနဲ့အခုလိုမျိုးနေဆက်လုံကြုံရေးကိုတိုးမြင့်လှုပ်ဆောင်ရတာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။ဒီကနေ့ဇူလိုင်လ19ရက်နေ့မနက်ပိုင်းမှာတော့နေကြဆောင်တပ်အမှတ်346နဲ့ Ranger အမှတ်14တပ်ဖွဲ့ဝင်တွေဟာစစ်ရင်တန်းစိုက်ကယ်တွေနဲ့မိုးရင်မြစ်လို့ခေါ်တဲ့တောင်ရင်မြစ်ကြောင်းတစ်လျှောက်ကင်းလှည့်စစ်ဆေးနေတာတွေ့ရပါတယ်။ကရင်ပြည်နယ်အတွင်းမှာတော့ကရင်အမျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်နယ်မြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်ကျစ်တဲ့စစ်ကြောင်းကော်ပိုရာစစ်ကြောင်း Federal Wing Drone တပ်ဖွဲ့တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေတာပါ။ဒီလိုတိုက်ပွဲတွေကြောင့်ထိုင်းဘက်မှာလည်းစိုးရိမ်မှုတွေပိုများလာနေတာဖြစ်တယ်လို့လည်းနေဆက်ဒေသမှာနေထိုင်သူတဦးကပြောပြပါဗျာ
။ဒါပါလက်ကတောင်မှာတိုက်ပွဲတွေကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာခါကြပေါ့။ထိုင်းမြန်မာနယ်စပ်မှာဒီထိုင်းဘက်ကတွေကလုံခြုံရေးတွေကတော့တော်တော်လေးချလာချထားများတယ်မှာ။ဒီဘက်မှာတိုက်ပွဲတွေတော်တော်ပြင်းပြင်းထန်ထန်လက်နက်ကြီးတွေနဲ့တနေ့လုံးတညလုံးပြင်းနေတဲ့အတိုင်းနဲ့ဒီနေ့ဒီဘက်မှာအဲ့လိုတော့မရဘူး။အဲ့လိုစိတ်ပိုင်းဖြစ်နေတာခါကြတော့ဆွဲထိုင်းဘက်ကကြလာမှာဆိုတော့လုံခြုံရေးချထားတာရှိတယ်။
မြန်မာနိုင်ငံဘက်မှာအခုလိုမျိုးတိုက်ပွဲတွေပြင်းထန်လာတိုင်းအိန္ဒိယချင်းထိုင်းနိုင်ငံတွေကိုစစ်ဘေးတိမ်းရှောင်လာသူတွေအလုံးအရင်းနဲ့ထွက်ပြေးလာလေရှိတာကြောင့်ဒီအပေါ်မှာထိုင်းအနာပိုင်းတွေကစိုးရိမ်ပူပန်နေကြတာပါပြီးခဲ့တဲ့ AP လတုန်းကလည်းမြန်မာနိုင်ငံအတွင်းတိုက်ပွဲတွေပြင်းထန်နေတဲ့အချိန်စစ်ဘေးရှောင် 8,000 ထက်မနည်းထိုင်းဘက်ကိုအလုံးအရင်းနဲ့ထွက်ပြေးခိုလုံခဲ့တာရှိပါတယ်နှစ်ဖက်တိုက်ပွဲတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်းမြေနီးစစ်ဘေးရှောင်နေရသူတွေအများပြားရှိနေပြီးတချို့ကတော့တစ်နှစ်ခွဲကျော်ကြာတဲ့အထိနေရမပြောင်းနိုင်ကြသေးပါဘူးရှင်